ီလာရဲ့မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စားကိုတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်လိုက်တာဟာမြန်မာရင်းနဲ့ပတ်သက်လို့အာဆီယံကနေအလေးနဲ့ထားတာကိုပြသရရောက်တယ်လို့အကြေအခတ်တချို့ကသုံးသပ်ပါတယ်။စစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံထိပ်သီးအစည်းအဝေးမှာတက်ခွင့်မပေးဖို့တောက်ကြံလေးကအာဆီယံနိုင်ငံသားဝင်ကြီးတွေအရေးပေါ်အစည်းအဝေးမှာအဆိုပြုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကလည်းအစည်းအဝေးအပြီး Twitter လူမှုကွန်ရက်မှာဖော်ပြပါတယ်။အစင်လာအပြင်တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်မဆွဲရဆိုရက်မူကျင့်သုံးနေရှိတဲ့အာဆီယံအသင်းတွေနဲ့မြန်မာရေးမှာခုလိုဘာကြောင့်လှုပ်လာတာပါလဲစင်ကာပူအခြေစိုက်အရှိတောင်အာရှလေးလိုက်ဌာနကအာဆီယံရေးရာကျွမ်းကျင်သူမမိုးသူစာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူသုံးသပ်ချက်ကိုအခုလိုစပြောပါတယ
်အင်ဒိုနီးရှားဘက်ကအဆိုပြုထားချက်ကို Twitter မှာဖော်ပြတဲ့အနေအထားကိုပဲကြည့်ပြီးတော့သုံးသပ်ရမယ်ဆိုလို့ရှိရင်တော့စစ်ကောင်းဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်မြန်မာနိုင်ငံကအာဆီယံနိုင်ငံအဖွဲ့ဝင်ဖြစ်နေတယ်ဆိုတဲ့အခါမှာလည်းခုလက်တလောကတော့အာဆီယံပဋိညာစာတမ်းမှာပေါ်ကဒီလိုအဖွဲ့ဝင်နိုင်ငံတစ်နိုင်ငံကိုမြည်သို့မြည်ပုံအနေထားမှာsuspend လုပ်မယ်ဟဲ့လားဆိုင်ရမယ်ထိပ်သီးအစည်းအဝေးတွေကိုဖိတ်ကြားခြင်းမပြုဘူးနောက်ပြီးတော့မှအာဆီယံအတိုင်းအဝိုင်းရဲ့ဒီလိုအဝေါ်အဝိုင်းတွေမှာပယ်မယ်ဆိုတဲ့အနေအထားမျိုးဆုံးဖြတ်ချက်မျိုးတွေကမရှိသေးဘူးဆိုတဲ့အခါမှာတော့ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြတူညီစံတာကိုနှိမ့်နှိုင်းဆွေးနွေးပြီးတော့မှပေါ်လာတဲ့အနေအထားတရားလို့တော့သုံးသပ်မိပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုလေထားမှာဒီနိုင်ငံကြီးရဆန့်အတာမဟုတ်တဲ့ရာဇူးဆိုလို့ဆိုဘလို့အနေထားမျိုးနဲ့စက်ခွေရမှာဖြစ်နေ
ဟိုနိုင်ငံကြီးရခန့်အထားခြင်းမဟုတ်တဲ့ပုံကိုဆိုတဲ့အခါကျတော့ civil servant လို့ခေါ်တဲ့အစိုးရဝန်တန်းအဆင့်ကိုပဲမြန်မာနိုင်ငံကိုပို့စားပြုတဲ့ပုံကိုအနေနဲ့လက်ခံမယ်ဆိုတဲ့သဘောအများအားအတွင်းဝင်အဆင့်မဟုတ်လို့ရှိရင်လည်းညွှန်ကြားရေးမှူးချုပ်အဆင့်ပေါ့ဒါတွေကတော့ဟိုမြန်မာနိုင်ငံရဲ့ဟိုအစိုးရဝန်တန်းအဆင့်တွေမှာအဆင့်အမြင့်ဆုံးတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒီမြန်မာအခြေအနေကိုဒီသင်ဖို့ဆိုရင်တော့အခုရလာတဲ့စိတ်ဆက်ချက်ကဘယ်လိုမျိုးတည်အောင်ဖြစ်နေလဲ
အခုအနေအထားဒီမြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုအာဆီယံအနေနဲ့တကယ်ကိုအရေးကြီးအနေနဲ့အလေးထားတယ်စိတ်ပူတယ်နောက်ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကိုလည်းအာဆီယံအနေနဲ့ဝင်ရောက်တက်မှတ်ပေးနိုင်တဲ့အခမ်းကဏ္ဍကိုလည်းအာဆီယံအဖွဲ့ဝင်နေနိုင်ငံတွေအနေနဲ့အလေးထားတယ်ဆိုတဲ့သဘောတော့ဆောင်ပါလေသူရဲ့ဒီ5 point consensus ဒီသဘောတူညီချက်၅ချက်ကိုတစိုင်းမှတ်မှတ်ဆက်ပြီးတော့ဖော်ဆောင်သွားဖို့စိတ်ဆန္ဒဆက်ပြီးတော့ပြင်ပြရတယ်ဒါကိုအကောင့်ထဲဖော်သွားဖို့ကိုလည်းအာဆီယံအဝေါ်အဝိုင်းတရလုံးအနေနဲ့အရေးကြီးတယ်အလေးထားတယ်ဆိုတဲ့သဘောတက်ရောက်ပါတယ်ဒီမှာလည်းအလေးထားတယ်ဆိုတဲ့အခါမှာတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုပို့ပြီးတော့မှအရေးတူအလေးထားစိတ်ဝင်စားနဲ့ဥဆောင်ဆွေးနွေးနေကြတာတွေလည်းဖြစ်ပါတယ်အများသဘောတူနိုင်တဲ့အနေအထားတစ်ခုကိုဒါနှိမ့်နိုင်ရတာပေါ့နော်အဲ့ဒီအခါမှာကြတော့လေဟိုအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဟိုမိမိတို့ရန်သုံးပြလိုချင်တဲ့ရလတ်ဖြစ်ချင်မှဖြစ်မယ်သို့တော်လည်းဒီအာဆီယံနိုင်ငံတွေကြားမှာအလုံးကနေပြီးတော့မှလက်ခံနိုင်မဲ့အနေအထားတစ်ခုကိုဥတည်ပြီးတော့ဆွေးနွေးခဲ့တဲ့သဘောဆောင်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိအချိန်မြန်မာနိုင်ငံအခြေအနေကိုကျော်လွှားနိုင်ဖို့အတွက်ပေါ့နော်အထောက်အကူပြုနိုင်တဲ့တော့သုံးသပ်လို့ရတယ
်ဟုတ်ဒီအတိုင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်မဲ့ပုံကိုဒီထိပ်သီးအစည်းအဝေးပွဲမှာဟိုဒန်းသူညီတို့ဆွေးနွေးတာထက်စာလို့ရှိရင်မြန်မာနိုင်ငံကိုကိုယ်စားပြုတယ်ဆိုတော့အနေအထားတစ်ခုရှိမယ်နောက်တစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးမယ်တင်ပြမယ်မေးမြန်းမယ် accountability ပေါ့နော်တာဝန်ယူမှုတွေတောင်းဆိုမယ်ဆိုတဲ့အနေအထားမှာလည်းဒါမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုကနေပြီးတော့မှဒါတိုင်ခံပေါ့နော်ကြားနာရမယ်ဖြည့်ရှင်းချက်တွေတော့ပေးရလိမ့်မယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်မမိုးစစ်ပါ